Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုနှစ် April 22ရက်နေ့တနင်္ဂနွေနေ့မတ်တပ်ပဲ Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မတ်တပ်ပဲအသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။မြန်မာပြည်မှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးစစ်ရှောင်တွေထိုင်းဘက်ကိုထောင်နဲ့ချီထွက်ပြေးနေတဲ့အတွက်ထိုင်းအာဏာပိုင်တွေကနေဆက်လုံခြုံရေးကိုတင်းကျပ်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့ရှေ့သတင်းပတ်တရုတ်ခီးစင်မှာမြန်မာအရေးကိုထည့်သွင်းဆွေးနွေးဖို့ရှိပါတယ်။ဂါဇာမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း9ဦးရမနေတေဆုံးခဲ့ရပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့ညဝရီမှာဒီကနေ့တနင်္ဂနွေနေ့အာယုံတိုက်ချိန်အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ဒုအတန်းဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကသူတာစတဲ့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပါမယ်။
ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာစနေနေ့ကတိုက်ပွဲတွေပြင်းထန်နေလို့ထိုင်းဘက်မှာနယ်စပ်လုံခြုံရေးတိုးမြင့်ချထားပြီးအချိန်အမျိုးမျိုးအတွက်ပြင်ဆင်ထားဖို့ထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်ထားပါတယ်။ထိုင်းဝန်ကြီးချုပ်ဆရတ်တာတာဝီစင်ကမတိမငြိမ်ဖြစ်နေတဲ့မြန်မာအခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးထောင်ထဲချတဲ့ရဲသားတွေထိုင်းဘက်ကိုထွက်ပြေးလာနေတာကြောင့်လူဝရင်လူသားချင်းစာနာမှုအကူအညီတွေပေးဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။လာမယ့်အင်္ဂါနေ့မှလည်းမဲဆောက်ကိုကိုယ်တိုင်သွားကြည့်မယ်လို့ထိုင်းဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်မှာရေးပါတယ်။နေဆက်မှာတိုက်ပွဲတွေဖြစ်နေတာကိုမလို့လားပဲထိုင်းပြည်သူလူထုနဲ့နေဆက်လုံခြုံရေးကိုကာဝယ်သွားမယ်လို့ဆိုပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မကြခင်အခြေအနေတွေပုံမှန်ပြန်ဖြစ်လာမယ်လို့မျှော်လင့်ကြောင်းနဲ့နေဆက်မှာတိုက်ပွဲတွေမပြန့်ပွားစေဖို့တိုက်တွန်းထားပါတယ်ထိုင်းနိုင်ငံရဲ့အချုပ်ချာပိုင်နယ်မြေနဲ့လေပိုင်နဲ့ကိုကျူးကျော်ချိုးဖောက်ပြီးနေဆက်မှာရှိတဲ့ပြည်သူတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့ထိုင်းကမြန်မာတရုံးကိုအကြောင်းကြားထားတယ်လို့ဆိုပါတယ်ထိုင်းမြန်မာချစ်ကြည်တရအမှတ်နဲ့ဒီမှာစနေနေ့ကတိုက်ပွဲတွေပြင်းထန်ခဲ့တာပါမြန်မာစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်သတင်းစာတွေမှာတော့ KNU အဖွဲ့ကစစ်ကောင်စီအခေါ်အကြမ်းဖက်မှုကိုလိုလားသူများ KKO ခွဲထွက်အဖွဲ့နဲ့ PDF အမေရိကန်အကြမ်းဖက်သမားတွေကလက်နက်ကြီးတွေအဝေး train drone တွေနဲ့အသုံးပြုပြီးတာလွန်အင်အားနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဝင်းတိုက်လို့ဒေသတည်ငြိမ်အေးချမ်းရေးအတွက်လေကြောင်းတိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့ရပြီးအကြမ်းဖက်ပူးပေါင်းအဖွဲ့ကအကြဆုံးအများပြားနဲ့ဆုတ်ခွာခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျ American နိုင်ငံရေးဝန်ကြီး Anthony Blinken ဟာလာမယ့်သတင်းပတ်တဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတခြားကမ္ဘာအရေးကိစ္စရပ်တွေနဲ့တူမြန်မာနိုင်ငံအရေးကိုလည်းထက်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ American ဆိုတာတာဝန်ရှိသူတို့ကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံသားရေးဝန်ကြီး Blinken ဟာသူ့ရဲ့ဒုတိယအကြိမ်မြောက်တရုတ်နိုင်ငံခီးစဉ်ဖြစ် April 24ရက်ကနေ26ရက်ထိရှန်ဟိုင်းနဲ့ Beijing မြို့တွေမှာတရုတ်အကြီးအကဲအရာရှိတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့စီစဉ်ထားတာပါ။တရုတ်နယ်စပ်အပါအဝင်မြန်မာရဲ့အိန္ဒိယနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်နိမိတ်အားလုံးမှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားတော်လိုင်းအင်အားစုတွေတိုက်ပွဲတွေပြင်းထန်နေချိန်ဒေသတွင်းကိုအမေရိကန်ထိပ်တန်းသံတမန်တဦးသွားရောက်မှလည်းဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာအရှေ့အလယ်ပိုင်းချက်တဲယူကရိန်းစစ်ပွဲမှာရုရှားပေါ်တရုတ်ကမပံ့ပိုးရေးတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့ရန်လိုမှုတွေနဲ့မြောက်ကိုရီးယားရဲ့မစင်မကျင်လုပ်ရတွေနဲ့ချင်းချောက်ပြောဆိုမှုတွေစတဲ့အကြောင်းကိစ္စရပ်တွေကိုလည်းဆွေးနွေးသွားဖို့ရှိပါတယ်။ရုရှားရဲ့ကာဝေးလုပ်ငန်းတွေကိုထောက်ပံ့ပေးနေတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်ကအရေးယူဖို့ပြင်ဆင်ထားတယ်လို့အမေရိကန်အကြီးတန်းအရာရှိတူကသတင်းထောက်တွေကိုထုတ်ပြောထားလို့ဒီကိစ္စဟာလည်းဘလင်ကန်ရဲ့ခီးစဉ်မှာဦးစားပေးဆွေးနွေးသွားဖို့ရှိနေပါတယ်ညာ
ဒီ American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့9383ည5.49 kHz 6153ညပထမနိုင်ဝက်မှာ5မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တင်းတင်းနေမြက်ခင်သတင်းတွေကိုဆက်လက်ကြညာပေးပါမယ်ခင်ဗျာဂါဇာကမ်းမြောင်တောင်ဘက်စွန်းကရာဖာမြို့ကိုတောက်ကြနေနှောင်းပိုင်းကအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်လူကုန်းတေဆုံးခဲ့ပြီးကလေး6ဦးတေဆုံးခဲ့ရတယ်လို့ဆေးရုံအာလာဘိုင်တွေကစနေနေ့မှာသတင်းထုတ်ပြန်ပါတယ်အီဂျစ်နဲ့ထိစပ်နေတဲ့ရာဖာမှာဂါဇာတဝန်းကအစ္စရေးထိုးစစ်ကြောင့်နေရွတ်ခွာခဲ့ရတဲ့ပါလက်စတိုင်းစစ်ပြေးဒုက္ခသည်တန်းကျော်ပါဝင်လူရည်1.3တန်းကျော်ပိတ်မိနေတာပါရာဖာကိုမြေပြင်ထိုးစစ်မဆင်မှုနိုင်ငံတကာအတိုင်းဝန်းကတောင်းဆိုနေချိန်မှာအစ္စရေးရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ရာဖာစစ်ဆေးရေးကိုထောက်ခံတာမျိုးမလုပ်နိုင်ဘူးလို့ အီတလီမှာကျင်းပတဲ့ကမ္ဘာစစ်မှုထိပ်သီး G7 နိုင်ငံများအစည်းအဝေးမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတောက်ချနေမှာပြောထားတာပါ။ရာဖာမှာစစ်စင်ကြန့်ရှိနေတဲ့အရက်သားတွေအတွက်စိုးရတဲ့အကျိုးဆက်တွေဖြစ်လာမယ်လို့ဘလင်ကင်ကသတိပေးခဲ့ပါတယ်။ဒီတော်တွေမှာပဲတူရကီသမ္မတအာဒိုဘန်ဟာဂါဇာကမ်းမြောင်ဒေသမှာအပြစ်ခတ်ရဲစဲရေးနဲ့လူသားချင်းစာနာထထားမှုဆိုင်ရာအကူအညီတွေပေးရနိုင်ဖို့ဟာမတ်ခေါင်းဆောင်အစ်စမေဟာနီယေးနဲ့စနေနေ့ကအစ္စတန်ဘူလ်မှာတွေ့ဆုံခဲ့တယ်လို့တူရကီနိုင်ငံပိုင် TRT သတင်းဌာနမှာဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်အောက်လွှတ်တော်မှာယူကရိန်း၊အစ္စရေးနဲ့တခြားအမေရိကန်မဟာမိတ်နိုင်ငံတွေအတွက်နိုင်ငံများအကူအညီဒေါ်လာ95ဘီလီယံထောက်ပံ့ရေးအစီအစဉ်ကိုစနေနေ့ကစတိုက်မဲခွဲဆုံးဖြတ်ပြီးရှားပါဖြစ်စဉ်ဖြစ်အလျင်အမြန်ပဲအတည်ပြုနိုင်ခဲ့ပါတယ်။လွှတ်တော်ခေါင်းဆောင်တွေဟာလက်ရာဇွန်ရှီယိုးဆွဲဝါဒီအတိုက်ခံတွေအတည်ပြုနိုင်အောင်တွန်းအားပေးနိုင်ခဲ့တာပါ။လွှတ်တော်ဥက္ကဋ္ဌ Republican Mike Johnson ဟာသူ့ရဲ့ဥဆောင်မှုရာထူးနေရာထိခိုက်လာနိုင်မှာကိုရှင်းပြီးတော့စနေနေ့မှာစတိုက်မဲခွဲဆုံးဖြတ်နိုင်မှုဒီမိုကရက်တွေရဲ့ထောက်ခံမှုကိုအားကိုးခဲ့ရတာပါ။ဒါကြောင့်ယူကရိန်းနဲ့အစ္စရေးအပေါ်အကူအညီပေးရင်းနဲ့ဂါဇာကမ်းမြောက်တွေလူသားချင်းစာနာထထားမှုဆိုင်ရာကယ်ဆယ်ရေးအစီအစဉ်တွေကိုတခဲနဲ့အတည်ပြုနိုင်ရတာဖြစ်ပါတယ်။ဒါအပြင်တရုတ်အခြေစိုက်လူသိများတဲ့ social media platform တစ်ခုဖြစ်တဲ့ TikTok ကိုတစ်နှစ်အတွင်းသူတို့ရဲ့အစု share တွေကိုမရောချခဲ့ရင် American ပြည်တော်စုမှတားမြစ်မဲ့ဥပဒေကိုလည်းစနေနေ့မှအတည်ပြုနိုင်ခဲ့ပါတယ်။အောက်လွှတ်တော်မှအခုအတည်ပြုထားတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှလာမယ့်ရက်တွေတဲ့သဘောတူနိုင်ခဲ့ရင်တော့သမ္မတဂျိုးဘိုင်ဒန်ကနောက်ဆုံးလက်မှတ်ရေးထိုးပြီးအတည်ပြုဖို့ပဲကြံတော့တာဖြစ်ပါတယ်ခင်ဗျာ။
တရင်တွေကိုကိုငင်းချမ်းအေးပြောပြသွားတာပါ VOA American အတန်ရဲ့တင်းငွေနေနေမတက်ဖက်ရေဒီယိုလှုပ်တံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြဝတီတိုက်ပွဲအခြေအနေသတင်းပြပချက်ကိုတင်ဆက်ပါမယ်ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတင်းငွေနေနေမတက်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေပါတယ်ဒီကြောင့်တိုက်ခိုက်မှုတွေစနေနေ့တညလုံးရှိခဲ့သလိုပြစ်ခတ်တံတွေလည်းကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ထိုင်းဘက်ကိုစစ်ပီးဒုက္ခသည်တွေလည်းထောင်ထဲချီပြီးရောက်ရှိနေပါတယ်။ VOA သတင်းတောက်မတ်အေးအေးမာကပြောပြမှာပ
ါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီး AB လ20ရက်နေ့မနေ့အစောပိုင်းကစပြီးချစ်ကြည်ရဲတရားနှင်နန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကိုပူးပေါင်းတပ်တွေကရှင်းလင်းနေတာဖြစ်ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေတစ်နေ့လုံးတိုက်ခိုက်နေတာဖြစ်ပြီးစနေညပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးနေဆက်နေပြည်သူတို့ကပြောပြပါတယ
်။ညတနာရီနဲ့ဆက်ချင်းမနဲ့ပါဥစ္စာလက်နဲ့ကြည့်ကြ၅ချက်၃တော့ကြတယ်။နောက်တနာရီနဲ့၃ချက်ပါတစ်ချက်နှလုံးကြတယ်တိုက်ပွဲတွေဆက်ဖြစ်နေတာပါ
။စနေနဲ့တစ်နေ့လုံးညဘက်အထိစစ်ကောင်စီဘက်ကလီချောင်းကနေဘုံအလုံးကြီး150ကျော်လောက်ပြစ်ခတ်ခဲ့တာကြောင့်ထိုင်းဘက်ကိုနေဆက်တလျှောက်စစ်ဘေးရှောင်သူ8000လောက်ထွက်ပြေးလာကြတာဖြစ်ပြီးဗဒါအမတ်တစ်ကနေတရားဝင်ကူးလာသူကလည်း3000လောက်ရှိတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတဦးက VOA ကိုပြောပြပါတယ
်ဒီနေ့မလက်ပိုင်းကနေပါဒီညမိုးချိုးတဲ့ဒီဆရာတို့ကဓာတ်နဲ့ပတ်ဝန်းကျင်မှာပဲရှိတယ်ပြည်သူမှာ happy နဲ့ဘုံကကျဲတာကျွန်တော်တို့တွေ့နေရတယ်အဲဆူပေါင်းဘုံလုံးကြီး150ကျော်လောက်ရှိမယ်လို့ကျွန်တော်တို့ဟိုခန့်မှန်းရတယ်ပေါ့နော်ဟတ်ကီယာ3ကြီးနဲ့အဲဒီပတ်ပြီးတော့ဆက်ကျင်းတာပြရအောင်ဟုတ
်
အာထိုင်းဘက်ချောင်းကူလာတဲ့ဒီစစ်ချောင်းစခန်းကြီးရောက်တဲ့လူကြီးကအာဒီဇက်တချောင်းမှာဆိုရှင်စစ်ချောင်းစခန်းကြီးတွေ8000လောက်ရောက်တယ်လို့ကျွန်တော်ပြရတယ်အာနောက်တစ်ခုကဒီအမှတ်ကြားနေပြီးတော့ညဝီကနေဒီမဲဆောက်ဘက်ချောင်းလာတဲ့လူကြီးကထိမှတ်ခြင်းဒီ3000ကျော်ရှိလို့ပြရတယ်ကမ္ဘာ့မိုးလင်းကလည်းညမိုးချိုးအခုရရတော့ကျွန်တော်ပို့ဖြစ်ပြရပါဒီပေါင်းဘယ်လိုရှင်ကျွန်တော်ဒီပေါင်းတစ်ထောင်ကျော်လောက်အော်ဒီကဆိုင်ဘက်ချောင်းရောက်လာတာ
ပါပြစ်ခတ်မှုတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်အရက်သားတွေထိခိုက်ဒဏ်ရာရကြတယ်လို့တောင်ရင်မြင့်အနီးမှာတော့စစ်ကောင်စီတပ်သားတွေသေဆုံးနေတာတွေကိုဈေးလွတ်ရာထွက်ပြေးတိမ်းရှောင်ကြရင်တွေ့ခဲ့ကြရတယ်လို့လည်းပြောပါတယ်
ကန်နဖူရောက်တဲ့အချိန်ပေါ့နော်စီးဆောင်တွေကအာကန်ဒီလက်နဲ့ကြည့်ကြပြီးတော့နောက်ပိုင်းမှာဒီကခံဘက်ကောင်ကိုခူးလာကြတယ်ခူးလာကြတဲ့လမ်းမှာအာကြောက်ကြရရပေါ့စီးဆောင်အောင်ဒီကတော့ရတယ်အောင်းတော့ပေါ့နော်အလောင်းတွေပုံရပေါ့နော်အဲဆက်အလောင်းတွေပြီးတော့ပြောတယ်အဲတချို့ကတော့ပန်တက်တချို့ကတော့မှောက်ကုန်လဲပေါ့နော်အဲတောင်းရင်းနေတယ်ပါ
အရက်သားတွေထိခိုက်သေးဆုံးနေတာတွေကိုတော့ပရဟိတအကူအညီပေးနေသူတွေကထိုင်းဘက်ချမ်းကိုလူနာတင်ကားတွေနဲ့ပို့ဆောင်ပေးနေကြတာပါအခုချိန်ထိတော့သေဆုံးသူအရေအတွက်ကိုအတိအကျမသိရသေးပါဘူးတောင်ရင်မြစ်တစ်လျှောက်မှာတော့စနေညဘက်ထိဖျက်ပြေးလာနေသူတွေရှိနေတဲ့အတွက်တရားဝင်ဝင်ရောက်ရတဲ့ချစ်ကြည်တရားတက်ကိုထိုင်းအနာပိုင်တွေကအချိန်တိုးပြီးတော့ဖွင့်လှစ်ပေးထားပါတယ်ရှင်
ရောက်ရီအခြေအနေကိုမအေးအေးမှပြောပြသွားတာပါဘတ်စင်ကဏ္ဍတွေကိုစတင်တင်ဆက်တော့မှာမို့ပထမအဦးဆုံးဒုအတန်းအစီအစဉ်နဲ့စတင်ပါမယ်အချင်းတောင်တွေထဲမှာအမျိုးသမီးနိုင်ငံရဲ့အချင်းသူတွေအထူးသဖြင့်တော့ကိုဝင်ဆောင်ကျမ်းမာရေးဆောင်းရှောင်းမှုလိုအပ်သလောက်မရတဲ့အခြေအနေတွေကိုဖရန်တီးယားမြန်မာဝိုင်းတော်သားတွေကဒုအတန်းအစီအစဉ်မှာတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါတယ်
ခစားရတာတော့မမေဖမ်းမခံရခင်ချွေးကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မမေရတဖြည်းဖြည်းနဲ့ပိန်ပိန်လာတဲ့တွေ့လိုက်ရင်ကလေးငယ်လေးတွေကဒါပြမှမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူဒီပြည်တံတွေကိုခံရရလို့မျိုးပဲညီမအချင်းထောင်တွေရဲ့ဆိုးဝါးလာတဲ့ထောင်တွင်းအခြေအနေတွေနဲ့ကျမ်းမာရေးဆောင်ရှောက်မှုအားနေတာတွေဟာထောင်ကျနေတဲ့ကိုဝင်ဆောင
ငယ်တွေကိုမိခင်တွေဟာအကျဉ်းထောင်တွေမှာပဲသူတို့နဲ့အတူထားပြီးစောင့်ရှောက်မှလာဒါမှမဟုတ်ကလေးတွေကိုထောင်ပြင်ဘက်ကိုပို့ပြီးတော့မိသားစုတွေကိုစောင့်ရှောက်စေမှလာစတဲ့ထိခိုက်နာကျင်စရာကောင်းတဲ့ဆုံးဖြတ်ချက်တွေကိုချရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတပ်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ပြန်သွားရဲ့ငူရောငူချင်တာပေါ့သူရှိမှမငူမိအောင်စကားကြီးပြောရတာပေါ့သူကတော့မေးတာပေါ့ဘာလို့နေလဲအဆင်ပြေလားပတ်စံရှိလားပေါ့အများကြီးပဲမေးတာပေါ့ကလေးမခေါ်လာဘူးလားလဲမေးရဲ့ကလေးကနေမကောင
်းစေကျော်တဲ့အရွယ်မနေပွင့်ကအချင်းကြနေတဲ့သူ့အမိနဲ့တွေ့ခဲ့ရတဲ့နောက်ဆုံးအခြေအနေကိုပြောပြခဲ့တာပါမနေပွင့်အမိက2021 February ကစစ်အာဏာသိမ်းပြီးနောက်အာနာရှင်စန့်ကျင်တဲ့အင်အားစုတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးထောင်ချထားတာပါဖမ်းခံရခြင်းတုန်းကမနှင်းပွင့်အမိကကိုဝင်နေပါအဲ့ဒါကြောင့်ထောင်ထဲမှာပဲကိုဝင်ဆောင်ပြီးကလေးမွေးဖွားခဲ့ရပါတယ်အခုသူ့အမိမိတဲ့ကလေးဆိုတာကမနှင်းပွင့်ရဲ့မောင်လေးဖြစ်ပါတယ်မိသားစုတွေကတော့ကလေးမွေးတယ်ဆိုတဲ့သတင်းကိုအချင်းထောင်ဘက်ကအကြောင်းကြားမှသိခွင့်ရခဲ့တာပါအချင်းထောင်တွေမှာလူတွဲထောင်ဝင်စားကိုကိုဗစ်ကာလကလေးကနေ2023အောက်တိုဘာလအထိပိတ်ပင်ထားခဲ့တာကြောင့်မနှင်းပွင့်ကသူ့အမိနဲ့မတွေ့ခဲ့ရတာလဲကြာလနေပါပြီ။ဒါပေမဲ့သူ့မောင်လေးကိုတော့ထောင်ပြင်ပကမိသားစုစီပို့ထားတာကြောင့်အခုသူတို့နဲ့အတူရှိနေပါတယ
်။
မွေးတော့ရမစီပဲမွေးရဆိုတော့အရန်သေးရယ်အခုတော့အဖွားနိုးမှုတိုက်တော့ထွာလာရယ်ထောင်ထဲမှာမမေကအာဟာရရှိရမစားမတော့ရတော့ကလေးလည်းအာဟာရမရှိပဲသေးရပါတော့အပြင်ထွက်လာမှထွာလာတာကျမကြီးလည်းမကောင်းလေနာရောဂါရှိရယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကလေးကလူပေါင်း26,000ကျော်ဖမ်းဆီးခံခဲ့ရပါတယ်အဲ့ဒီထဲက2000ကျော်လောက်ကအချင်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပြီး4000လောက်ကအမျိုးသမီးတွေဖြစ်ကြပါတယ်။နိုင်ငံအချင်းသားဟောင်းတွေနဲ့အချင်းထောင်စောင့်ကြည့်တဲ့အဖွဲ့အစည်းတွေကတော့အာဏာသိမ်းပြီးကလေးကအချင်းထောင်တွေရဲ့ကျန်းမာရေးဆောင်ရှောက်မှုကပျက်စီးသွားပြီလို့ပြောဆိုကြပါတယ်။အချင်းထောင်တွေမှာအချင်းသားတွေကိုပြစ်သိမ့်နေအောင်ထားတာကြောင့်ကြက်ကြက်တဲတဲနေထိုင်ကြရတာအိတ်ကြရတာအိမ်သာနဲ့တန်ရှင်းရေးအားနေတာတောက်သုံးရေမတန်ရှင်းတာနဲ့အစာအာဟာရတွေလုံလုံလောက်လောက်မစားရတာတွေရှိနေပါတယ်။ဒီအခြေအနေမျိုးမှာအချင်းထောင်ထဲမှာကိုဝင်ဆောင်တာဒါမှမဟုတ်ကလေးမွေးဖွားတာနဲ့ကလေးကိုစောင့်ရှောက်တာကနိုင်ငံမိခင်တွေအတွက်စင်ခေါ်မှုဘလောက်ကြီးမလဲဆိုတာကိုစဉ်းစားကြည့်နိုင်ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုရနိုင်တာကလည်းလုံးဝမရှိသလောက်ပါပဲ။အချင်းထောင်တွေမှာအရေးပေါ်ကျမ်းမာရေးအတွက်ဆရာဝန်လည်း24နာရီမရှိပါဘူး။တချို့အချင်းထောင်တွေမှာဆိုရင်ကျွမ်းကျင်စည်းဝင်နှန်းတွေတောင်မရှိပါဘူး။မိခင်နဲ့ကလေးတွေကလည်းအခြားသောအချင်းသားတွေနဲ့အတူရောနှောနေထိုင်ကြရတာပါ။ကိုဝင်ဆောင်မိခင်တွေမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့စံသက်စစ်ဆေးမှုတွေအချိန်မီဆေးကုသကွင်းဆေးဝါးစောင့်ရှောက်ခွင့်တွေနဲ့ကာကွယ်ဆေးထိုးပေးတာတွေလည်းမရှိပါဘူး အဲ့လိုကျမ်းမာရေးဆောင်ရှောက်မှုတွေမရတာကြောင့်တချို့မိခင်တွေကတော့သူတို့ကလေးငယ်တွေကိုဆုံရှုံထားရပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကတော့2023ခုနှစ်ထဲမှာပဲထောင်တွင်းသေဆုံးခဲ့ရတဲ့ကလေးငယ်2ဦးရှိနေတယ်လို့ဒုသံကပြောပါရယ်။နိုင်ငံအကျဉ်းသူဟောင်းရိုးစ်ကအာနာသိမ်းပြီးနောက်အင်းစိန်ထောင်တွင်းကရုန်းကန်နေရတဲ့မိခင်တွေရဲ့ဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမျက်မြင်သိရှိခဲ့ရတာတွေရှိနေပါရယ်
။မြန်မာရှိမှသလိုရှိရင်ကိုဝင်ဆောင်ပေါ့နော်သူကိုစေယုံမှကျူနေခိုင်းတယ်မမွေးခင်တလားလောက်ပါ။နိုင်ကျဲမယ်ပေါ့နော်ကျူနေဒါပေမဲ့သူမွေးတိုင်းနေမှာသူကဘိုက်ရေမွားလုံသွားလို့ဆိုပြီးအင်းစိန်စင်ကိုရောက်တဲ့ချိန်မှာကလေးကိုခွဲထုတ်တော့လေကလေးကအသက်ဆုံးရှုံးသွားတယ်ပေါ့နော်တကယ်တကယ်ဘိုက်နာတဲ့ချိန်မှာအင်းစိန်စင်ကိုမဖို့အရင်ပို့နောက်ကျသွားတယ်နောက်ထပ်ကလေးမိခင်ဆိုရင်အပြင်စင်ကတော့ကလေးသွားမွေးလိုက်တယ်ကလေးရဲ့လက်သက်ရှင်တယ်ဒါပေမဲ့ကလေးတဝါဝင်တာကိုအပြင်စင်ကနေပြီးတော့ချက်ချင်းအင်းစိန်ထောင်နဲ့ထောင်စင်ကိုပြန်ပို့လိုက်တယ်ကလေးကအတဝါဝင်ပြီးပါလာတယ်လမ်းမှာထောင်လေးစင်ကိုရောက်ပြီးတိတ်မကြောက်ကလေးကတည်သွားတယ်ပေါ့
ကိုတိုက်ထုံးကမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ရဲ့တာဝန်ခံတဦးပါသူအဖွဲ့ကအကျဉ်းထောင်တွေကလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုတာနဲ့နိုင်ငံအကျဉ်းသားတွေအတွက်လူအပ်တဲ့ကူညီထောက်ပံ့မှုတွေပေးနေတာပါထောင်ထဲကကလေးတွေဟာမိခင်နဲ့အတူအပြစ်ဒဏ်ခံနေကြပြီးထိခိုက်နစ်နာမှုတွေလည်းရှိနေကြတယ်လို့ကိုတိုက်ထုံးကပြောပါတယ
်အပြင်မှာလူလောက်ဆောင်မူဖားစင်ရတဲ့ကလေးငယ်လေးတောင်မှအချမ်းမရေးဆောင်ဆောင်မှုကိုမူဖားစင်ကာလာတစ်လျှောက်လုံးမှာအဲဂျူဒီဇိုင်းနဲ့ကြည့်နေရတဲ့အနေအထားတစ်ခုမှာအချင်းအောင်ထဲမှာကြတော့ကလေးတွေအတွက်ဖြစ်စစ်စာတွေရရှိဖို့ခက်ခဲတယ်။ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီဗစ်ဒန်မျိုးခံရလို့မျိုးပဲကလေးငယ်တွေမှာကအပြင်ဘက်မှာရှိနေတဲ့ကလေးငယ်နဲ့အတူတူတန်းတူဘောသူတို့မှာနေထိုင်ခွင့်မရှိဘူးပေါ့နော်
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။တင်းငွေနေနေမတက်ဖက်အသံလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ရာသီဥတုဖောက်ပြန်တာကိုကာကွယ်ဖို့အစိုးရတွေမှာတာဝန်ရှိပြီးကျန်းမာရေးအတွက်ရာသီဥတုသဘာဝပတ်ဝန်းကျင်ကောင်းမှနေထိုင်ရေးကအခြေခံလူ့အခွင့်အရေးဖြစ်တယ်လို့ဥရောပရဲ့အမြင့်ဆုံးတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီစီရင်ချက်စဉ်းစားရမှာဘာတွေကိုစဉ်းစားခဲ့ပြီးတရားမှုတွေဘယ်လိုဖြစ်နိုင်ပါသလဲ Legal Aid Network ကိုထူထောင်သူဥပဒေပညာရှင်ဦးအောင်ထူးကိုဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာလူ့အခွင့်ရေးအစီအစဉ်မှာဦးတမောင်တန်းကမေးမြန်းတင်ပြထားပါတယ်
ဖောက်ပြန်နိုင်ငံတွေဟာဥလူရာသီဖောက်ပြန်မှုအကျိုးဆက်တွေကနေကိုယ့်ရဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရမယ်လို့ဥရောပရဲ့အမြင့်ဆုံးလူ့ခွင့်ရေးတရားရုံးက2024ခုနှစ်ဧပြီလ9ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဒီပဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်ပါ။ဒီကြောင်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Legal Aid Network အဖွဲ့ကိုထူထောင်သူလည်းဖြစ်ရှင်နေတယောက်လည်းဖြစ်ပြီးဥရောပမှာနေထိုင်နေတဲ့ဦးအောင်သူဖြစ်ပါတယ်။မင်္ဂလာပါဦးအောင်သူရေ
။မင်္ဂလာပါဗျာ။
ဆူဆလန်ဆွေအဖို့တရားဆွဲဆိုခဲ့တဲ့အဖွဲ့ကတော့အဖွဲ့ဝင်2000လောက်ရှိတဲ့ဥရုယာတီကောက်ွယ်ရေးအမျိုးသမီးကြီးများအဖွဲ့ Senior Women for Climate Protection ဖြစ်ပါတယ်အဖွဲ့ဝင်အန်မာရာကခုလိုပြောပါတယ
် Donc nous pouvons être très fiersNous, les aînés,
tomorrow, t'es pis le coup yumi barre, pour la première fois, 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 la
première fois, la première fois, la première fois, la première fois, la première fois, la première fois, la première fois, la première fois, la première fois,အသက်အရွယ်ကြီးတဲ့လူတွေလည်းဖြစ်နေကြတာကိုတွေ့ရပါတယ်။ဒါကနည်းနည်းလေးထူးခြားတယ်လို့ထင်ပါတယ်ခင်ဗျ။အဲဒီလိုဆွဲဆိုတာရောဆုံးဖြတ်ချက်ကြလာတော့မှာပါပေါ့နော်။ကျွန်တော်တို့ဒီအခုကွန်ထူးနေတိုင်းနေတဲ့ဆွေရင်အပါဝင်ပေါ့နော်။စကန်ဒီနေးဗီးယားနိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့ဥပဒေဆိုင်ရာထူးခြားချက်တွေကြောင့်များဖြစ်ပါသလားခင်ဗျ။
မဟုတ်ပါဘူး။ဟိုဒီလိုပါအကျဉ်းချုပ်ရှင်းပြရင်ဒီတရားစွဲတဲ့မျိုးသမီးတွေက ကိုတမောင်တိုင်းကပြောတယ်လို့ပဲအမျိုးသမီးအဖွဲ့အစည်းဖြစ်တယ်။သို့သောသူ့ရဲ့ထူကြချက်ကအဖွဲ့ဝင်2000ကျော်လောက်ရှိတဲ့အမျိုးသမီးအဖွဲ့အစည်းမှာဟို2000လောက်ကအကြမ်းများအဖြစ်83နှစ်ပေါင်းရင်ရှိကြတယ်။650လောက်က85နှစ်အထက်ရှိတယ်။အဲ့တော့သူတို့ရဲ့အကြောင်းပြချက်ကဘာလဲဆိုတော့ကမ္ဘာမှာရေဝါအဖြစ်အမျိုးသမီးတွေကအမျိုးသားများတဲ့ပို့ပြီးတော့အသက်ရှည်ကြတယ်။သို့တော့အခုတဘာပေါင်းရင်အပြောင်းလဲဖြစ်လာတဲ့ခါကျတော့အမျိုးသမီးတွေကပို့ပြီးတော့ထိခိုက်ခံရတယ်။ဘာကြောင့်လဲအမျိုးသမီးတွေကတဘာပေါင်းရင်အထူးသဖြင့်ပူပြင်းလာတဲ့အကြောင်းခံရဖို့ဖြစ်တယ်။အဲဒီမှာသူတို့ရဲ့ကျန်းမာရေးဘယ်လိုထိခိုက်တယ်ဆိုတော့အသေးစိတ်တွေတင်ပြကြရတာပေါ့။အဲ့ဒါကြောင့်ဆွစ်ဇာလန်အစိုးရမှာတာဝန်ရှိတယ်ဆိုပြီးတော့သူတို့နိုင်ငံထဲမှာအဆင့်ချင်းတရားစွဲဆိုတယ်ရှုံးတယ်နောက်ဆုံးအယူခံရုံးအထိရှုံးတော့မှာဥရောပသမဂ္ဂလူ့ခွင့်ရေးတရားရုံးကိုတက်တာအဲဒါကြောင့်မလို့ဒီဟာကဒီဖြစ်စဉ်ကတကဘာလို့မှာတော်တော်ကိုထူကြတယ်လို့ပြောလို့ရတယ်နောက်တစ်ခုကဒီဆွီဒင်နော်ဝေးဒိန်းမတ်ဖင်လန်ဆိုတဲ့စကန်ဒီနေးဗီးယန်နိုင်ငံတွေရဲ့ရင်ကျေးမှုနဲ့မဆိုင်ဘူးလို့ဘာကြောင့်ပြောတဲ့ခါကျတော့သူတို့နိုင်ငံတွေရဲ့ရင်ကျေးမှုလောက်နေတော့ဟိုဥရောပသမဂ္ဂကိုမလွှမ်းမိုးနိုင်ဘူးလေဥရောပသမဂ္ဂမှာပထမအချက်ကဘာရှိလဲဆိုတော့လူ့အခွင့်အရေးဆိုင်ရာဥရောပသမဂ္ဂသဘောတူညီချက်စွာရှိတယ်အဲ့ဒါဒုတိယကမ္ဘာစစ်ကြီးပြီး1950ခုနှစ်တည်းပေါ်လာတာဒါသူတို့မှာတိတ်ကိုရေးကြည့်တယ်အကုန်လုံးကတံမိုးထားကြတယ်နောက်တစ်ချက်နောက်တစ်ခုကဥရောပပါဠိတမကမှာအစိုးရတရားလို့ရန်နေရတယ်ရှိတယ်ဥပမာဆိုကြပါစို့အစိုးရလို့ခေါ်လို့ရတယ် European Council ရှိတယ်လွှတ်တော်လို့ခေါ်လို့ရတယ် European Parliament ရှိတယ်ပြီးတော့တရားရုံးကလည်းနှစ်မျိုးအောင်ရှိတယ်တစ်မျိုးကအခုဆုံးဖြတ်တဲ့ European Court of Human Rights ဖြစ်တယ်နောက်တစ်မျိုးက Court of Justice လို့ခေါ်တယ်တရားမြတ်တဲ့တရားရုံး Court of Justice မှာနှစ်ပိုင်းရှိတယ်။တစ်ပိုင်းကသက်ဆိုင်ရာနိုင်ငံကြီးထဲမှာတရားစွဲလို့မကျေနပ်ရင်အဲ Court of Justice ကိုတင်လို့ရတယ်။နောက်တစ်ပိုင်းကနိုင်ငံမဟုတ်ဘဲနဲ့တတိပုဂ္ဂလတွေ၊ကုမ္ပဏီတွေဟာတချို့ case တွေမှာကြာ EU Government ကြီးကိုယ်တိုင်ကိုမကျေနပ်ရင်ကိုယ်တိုင်ကမကျေနပ်ရင်တရားစွဲလို့ရတယ်။ဒီလို mechanism တွေကောင်းကောင်းရှိနေတာအကြောင်းမို့လို့ဒီဟုတ်ပါဘူးအခုလိုတရားစွဲတဲ့ပုံပြင်ပေါ်လာတော့ပြောလို့ရပါတယ
်ဟုတ်ကဲ့ဒီစီရင်ချက်နဲ့ပတ်သက်ပြီးပေါ်တူဂီကဥတုရာသီဆိုင်ရာတက်ကြွလှုပ်ရှားသူကက်တရီနာမိုဒါကအခုလိုပြောတော့နားထောင်ကြည့်ကြအောင်ပ
ါ I want to see the win against Switzerland being used against all European countries and the national courts.
ဥရောပနိုင်ငံအားလုံးနဲ့နိုင်ငံတော်တရားရုံးတွေမှာဆွစ်ဇာလန်လိုအမှုတွေမှာအနိုင်ရတာမျိုးမြင်ကျင်ပါတယ်။ဥရောပတိုက်ထဲကကျမတို့ရဲ့အစိုးရအဖွဲ့တွေကလည်းဒီစီရင်ချက်အတိုင်းချက်ချင်းလိုက်တာအကောင့်ထဲပေါ်ကြရပါပါ။
အခုတရားရုံးဆုံးဖြတ်ချက်ကနော်။ဥရောပလူခွေရေလှုပ်ရှားမှုအတွေ့ဘလို့များအရေးပါပါတယ်ခင်ဗျာ
။ဥရောပတိုင်းမဟုတ်ဘူးဗျ။ကျွန်တော်စီရင်ချက်ကိုဖတ်ကြည့်တဲ့အခါမှာအောင်စရာကောင်းလို့လွှမ်းခြုံထားတယ်။ဥပမာစီရင်ချက်ထဲမှာဟိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအာကုလသမဂ္ဂမှာရှိတဲ့ဒီလူ့အခွင့်အရေးနဲ့သဘောပေါက်ညီဆိုင်ရာအထူးကိုယ်စားလှယ်ရဲ့အစီအခံတင်ပြချက်တွေနော် OECD အားလို့ခေါ်တဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ဆုံးဖြတ်ချက်တွေနောက်တစ်ခါတခြားဥရောပမှာလည်ပတ်နေတဲ့ဒီဟောဗောစာချုပ်စာရန်နေနောက်ဥရောပတိုင်းမဟုတ်တခြားဒေသကြီးတွေဖြစ်တဲ့ဥပမာများလား Inter-American System လာရှိတယ် African System လာရှိတယ်အဲ့ဒါကြီးပါကိုကဆုံးဖြတ်ထားတာကြောင့်တကဘာလုံးနဲ့ဆိုင်တယ်လို့ပြောလို့ရတယ်ဒါကြောင့်ဥရောပတိုင်းမဟုတ်တခြားအာဟောဗောလဲစိတ်ပိုင်းကြီးတွေရေဝန်းတွေတိုင်းပြည်တွေပါလွှမ်းခြုံသွားနိုင်ပါတယ
်ဒီဥရောပနိုင်ငံတွေရဲ့တရားစီရင်တဲ့ဥပဒေပြဋ္ဌာန်းမှုအပေါ်မှာဟောဒီတရားရုံးဆုံးဖြတ်ချက်ကဘယ်လိုများသက်ရောက်မှုရှိနိုင်မှာလဲ
။ခုနကျွန်တော်ပြောလို့ပါပဲ။ဥရောပနိုင်ငံကမကဘူး။ဥရောပပြင်ကနိုင်ငံတွေ ကဘာတဝန်းလုံးကနိုင်ငံတွေတော့လွှမ်းခြုံသွားနိုင်တယ်။ဥပမာဆိုရင်ဥရောပတာမန်ကလူ့ခွင့်တရားရုံးဆုံးဖြတ်ချက်ထဲမှာဘာတွေကိုကိုးကားထားလဲဆိုတော့ဟိုဟိုပြည်တွင်းရမှုခင်းနေပေါ့ဂျာမနီ၊ပင်သစ်၊အိုင်ယာလန်၊နယ်သာလန်၊နော်ဝေ၊စပိန်၊ UK ၊ဘယ်ဂျီယံအတွင်းကသဘောပေါင်းခြင်းနဲ့ပတ်သက်တဲ့မှုခင်းတွေပေါ်မှာဆုံးဖြတ်ချက်တွေကိုလည်းသူကတွန်းတက်ထားတယ်။နောက်တစ်ခါ third party intervention ဆိုတာရှိတယ်။တတိယအင်အားစုတွေရဝင်ရောက်ဆွဲဖက်တဲ့ကိစ္စတွေ။ဥပမာဟာတာရကအပြင်ဩစတြေးလျ၊အိုင်ယာလန်၊အီတလီ၊လက်ဗီးယား၊နော်ဝေ၊ပေါ်တူဂယ်။အဲ့ဒီနိုင်ငံတွေကလည်းဘယ်လိုလုပ်ပြီးတော့ intervention လုပ်ခဲ့တယ်ဆိုရဲပေါ်ဒီမှာတွန်းချုံဆုံးပြတ်တာရှိတယ်။နောက်တစ်ခုကတကဘာလုံးရိုက်ခတ်သွားစီတဲ့ဟိုတွန်းချုံတယ်လို့ပြောလို့ရတယ်။ UN Framework Convention on Climate Change တော့ရှိတယ်။အဲ့ဒါကိုအခြေခံပြီးတော့ဆုံးပြတ်ထားတယ်။နောက်ဟိုသဘောပေါင်းရှင်တော်ကမှာအင်မတန်နာမည်ကြီးတဲ့ Paris Agreement ပေါ့။အဲ2015မှာပေါ်လာပြီးတော့2016ခုနှစ်မှာစတင်အတည်ပြုကျင့်သုံးတဲ့ကမ္ဘာလုံးဝလေးစားတဲ့ Paris Agreement ရှိတယ်၊ Kyoto Protocol ရှိတယ်၊ Now Aarhus Convention တို့ရှိတယ်။အဲ့ဒါတွေကအခြေခံပြီးဆုံးဖြတ်ထားတာကြောင့်အားလုံးလွှမ်းခြုံနေလို့ပြောလို့ရပါတယ
်။ဟုတ်ကဲ့ကမ္ဘာကျော်ဥတုရာသီအရေးတက်ချွတ်လှရှားသူ Greta Thunberg ကတော့အခုလိုထင်ပါတယ်
။ This is just one step in the direction towards climate change.
ဒါကဥတုရာသီဆိုင်ရာတရားမျှတမှုရရှိဖို့ခြေလှမ်းတလန်းလောက်ပဲဖြစ်ပါတယ်။သွားရမယ့်ခီးကအရှိကြီးရှိပါသေးတယ်။ဒါကိုထောက်ခံကာကွယ်ဖြစ်လာအောင်လုပ်ရအောင်ပါ။ဟ
ိုနောက်ဆုံးမေးခွန်းလေးမေးပြရစေခင်ဗျ။ဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအပါအဝင်ပေါ့နော်။အာရှနိုင်ငံတွေကလူ့ခွင့်ရေးလှုပ်ရှားမှုတွေပေါ်မှာကောတည်ရောက်မှုရှိနိုင်ပါမလားခင်ဗျ။အ
ာရှနိုင်ငံမှာတော့မတည်ရောက်မှုရှိနိုင်တဲ့ဘက်ကိုပြောရင်ဘယ်နိုင်ငံတွေပြောလို့ရလဲဆိုတော့ Australia, India, South Korea, Japan, Taiwan စတဲ့နိုင်ငံတွေဖြစ်တယ်။အာဆီယံပေါ်မှာတည်ရောက်မှုရှိဖို့ကတော့သိမလွယ်ဘူးဗျ။ဘာကြောင့်လဲဆိုတော့အာဆီယံချာတာကိုလူကြီးမင်းတို့ပြန်ကြည့်နိုင်တယ်။အာဆီယံချာတာရဲ့မခိုင်မာမှုပေါ့ဗျာ။တစ်ဖက်ကပါလေလူအခွင့်အရေးတိုးမြင့်အောင်လုပ်မယ်။ကုလသမဂ္ဂဘရိညင်စာရန်နဲ့နိုင်ငံတကာဥပဒေလေးစားလိုက်နိုင်မယ်။တစ်ဖက်ကပြောထားတယ်။အခြားတစ်ဖက်ကပြောထားတယ်ဆိုတော့နိုင်ငံတွေရဲ့အချုပ်အခြာအနာကိုလေးစားရမယ်။ပြည်တွင်းရေးကိုဝယ်အောင်မဆွတ်ဖြစ်ရဘူးဆိုတော့အာဆီယံချာတာနှစ်ဖက်သွားကြီးဖြစ်နေ။အဲဒီအာဆီယံချာတာမှာရင်အာဆီယံတစ်ခုလုံးကရက်ကန်ရက်ကန်ဖြစ်နေကြတယ်။အဲ့ခါကျတော့ဒီဥရောပသူ့ခွင့်တရားရေးဝင်ဆုံးဖြတ်ချက်ပေါ်မှာဒေချာလိုက်နာဆောင်ရွက်ဖို့ဆိုတာသိမ့်မလွယ်လားကောဟုတ်တော့အဲ့ထဲကနေပြီးတော့မှဟိုထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ပြထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ဖြစ်ရင်ဟုတ်ပြောတယ်အခုဆွေးနွေးနေတဲ့ဥရောပသမ္မတလူ့အခွင့်အရေးတရားရုံးဆုံးဖြတ်ချက်ပေါ်မှာထုတ်ရှားမှုတွေပေါ်လာနိုင်တဲ့အနေဒါရှိတယ်မလေးရှားကိုတော့စောင့်ကြည့်ဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥတော်သူ
ကောင်းပါပြီဗျာ
ဟုတ်ကဲ့ခင်ဗျာအခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့Legal Aid Network အတူအဖြစ် LA and Land အဖွဲ့ကို2022 2022ဖြစ်ပါလေကျွန်တော်တို့ပုံတမ်းပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာပါ VUE American အသံရဲ့ April 22ရက်နေ့တနင်္ဂနွေနေ့မှတ်ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ Radio အသံလင်းအစီအစဉ်တွေကိုတော့ line number 24 40 51တုတ်ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတစားတဲ့ပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ်ပထမဦးစွာအာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်အစ္စရေးကအီရန်ကိုလက်စားချေပစ်ခတ်တိုက်ခိုက်လိုက်တဲ့အတွက်အရှိလေပိုင်းတင်းမာမှုပုံမပြင်းထန်လာပါတယ်အစ္စရေးရဲ့ထိုးစစ်ကြောင့်ဂါဇာဟာလူသားချင်းစာနာမှုဆိုင်ရာငရဲဘုံတစ်ခုလိုဖြစ်လာနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ် မြဝတီတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်အဖြစ်ခရကြဖို့အာဆီယံနဲ့တရုတ်ကတိုက်တွန်းပါတယ်ကျွန်တော်ဇော်မိုးကျော်ကပဲပြောပြပေးပါမယ
်အစ္စရေးကအီရန်ကိုတောက်ချနေတဲ့ကဒုံးလက်နက်နဲ့ပြန်လည်ပစ်ခတ်တိုက်ခိုက်ပါတယ်အီရန်မှာနျူကလ িয়ার လက်နက်လျှို့ဝှက်လုပ်နေတယ်လို့အနောက်တိုင်းကယူဆထားတဲ့နတန်မြို့တဝိုက်ကနျူကလ িয়ার ဆက်ယုံတဲ့အနီးမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါထိခိုက်ပျက်စီးမှုသတင်းတွေတော့ထွက်ပေါ်လာခြင်းမရှိပါဘူးအစ္စရေးရဲ့မောင်းသူမဲ့ယင်တချို့ကိုပစ်ချနိုင်ခဲ့တယ်လို့အီရန်ဘက်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလ1ရက်နေ့ကစီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မှာရှိတဲ့အီရန်ကောင်စစ်ဝင်ရုံးဘုံကျဲတိုက်ခိုက်ခံရတဲ့အတွေ့အီရန်ထိပ်တန်းဗိုလ်ချုပ်တူအပါအဝင်စစ်ဘက်အရာရှိတွေသေဆုံးခဲ့ပါတယ်ဒီဘုံကျဲတိုက်ခိုက်မှုဟာအစ္စရေးရဲ့လက်ချက်လို့အီရန်ကစွပ်စွဲပါတယ်လက်စားချေတဲ့အနေနဲ့ဧပြီလ13ရက်နေ့မှာအီရန်ကဒုံးလက်နဲ့အစင်း300လောက်နဲ့အစ္စရေးကိုပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးကဧပြီလ19ရက်နေ့မှာအီရန်ကိုပစ်ခတ်တာပါ။တစ်ချက်မှရင်အရှိအလဲပိုင်းမှာစစ်ပွဲကြီးအဆင့်ကိုရောက်သွားနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့မှာပဲသတိပေးခဲ့ပါတယ်
။ When miscalculation, when miscommunication,
အရှိအလေပိုင်းဟာအန္တရာယ်ကြောက်ကဘာရောက်နေပါတယ်တွက်ချက်မှုဆက်သွယ်မှုလွဲချော်သွားလို့ဖြစ်စေတစ်ချက်မှားသွားရုံနဲ့မတွေးရဲစရာအခြေအနေဖြစ်သွားနိုင်ပါတယ်ဒေတာတွင်းစစ်ပွဲကြီးဖြစ်သွားနိုင်ပါတယ်ဒီလိုဖြစ်ခဲ့ရင်ပါဝင်နေတဲ့နိုင်ငံတွေရောကဘာကြီးတစ်ခုလုံးပါထိခိုက်ပျက်စီးမှာဖြစ်ပါတယ
်အစ္စရေးတိုက်ခိုက်မှုမှာအမေရိကန်ပါဝင်ပတ်သက်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောပါတယ်စစ်ပွဲမကြေပြန့်ဖို့နဲ့ပဋိပက္ခလျှော့ချဖို့ကတိုက်တွန်းနေပါတယ်လို့လဲဆိုပါတယ်။အီရန်ကိုလက်တော့မပြန့်ဖို့အစ္စရေးကိုဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးတို့ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကလူကိုယ်တိုင်သွားရောက်မြစ်တာရပ်ခံခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်နာတာညာဦးကတော့အစ္စရေးဘာလုပ်မယ်ဆိုတာကိုအစ္စရေးကပဲဆုံးဖြတ်မယ်လို့တုံ့ပြန်ခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးယိုအော့ဖ်ဂဲလန့်စ်ကလည်းအစ္စရေးလုံချင်တာကိုလွတ်လပ်စွာလုံခွင့်ရှိတယ်လို့ကြာသပတေးနေ့မှာပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်နာတာညာဦးနဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးအာနာလီနာဘယာဘော့ခ်တို့အခြေအတင်အငင်းပွားခဲ့ပါတယ်။ဒီကိစ္စပေါက်ကြားခဲ့တဲ့အတွက်ဂျာမနီကကန့်ကွက်ကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အစ္စရေးကမဟာမိတ်ရဲ့အကြံပေးချက်ကိုလက်မခံဘဲကိုယ့်ဘာသာကိုယ်ပဲဆုံးဖြတ်မယ်လို့တုံ့ပြန်ခဲ့ပေမဲ့အစ္စရေးကိုအမေရိကန်ဗြိတိန်နဲ့အနောက်တိုင်းနိုင်ငံတွေကငွေကြေးနဲ့လက်နက်တွေထောက်ပံ့ကူညီနေတာဖြစ်ပါတယ်။အမေရိကန်က FMF နိုင်ငံသားစီအကူအညီအစီအစဉ်နဲ့အစ္စရေးကိုဒေါ်လာတန်း 3,300 နှစ်စဉ်ထောက်ပံ့နေသလိုအခုစစ်ပွဲမှာလည်းငွေကြေးနဲ့လက်နက်တွေထောက်ပံ့နေတာဖြစ်ပါတယ်။အခုလိုအခြေအနေမှာပဲအစ္စရေးရဲ့6လကျော်ကြာထိုးစစ်ကြောင်းဂါဇာဟာလူသားချင်းစာနာမှုငရဲပုံတစ်ခုလိုဖြစ်နေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့လုံခြုံရေးကောင်စီမှပြောဆိုခဲ့ပါတယ
်။ In Gaza 6.5 months of Israel
ဂါဇာမှာအစ္စရေးရဲ့6လခွဲကြာထိုးစစ်ကြောင့်လူသားချင်းစာနာမှုငရဲပုံကိုဖြစ်စေပါတယ်။တောင်းနဲ့ချီတည်ဆုံးခဲ့ရပါတယ်။ပါလက်စတိုင်းနှစ်သန်းဟာတည်ကြည်ပျက်စီးမှုတွေနဲ့ကြုံရသလိုအသက်ရှင်သန်ဖို့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေလည်းညှင်းဆို့ခံနေရပါတယ်။
အမေရိကန်ရဲ့ကုလသမဂ္ဂကတော့လူသားချင်းစာနာမှုအကူအညီပေးဖို့နဲ့အပြစ်ရဖို့ကိုတိုက်တွန်းသလိုအစ္စရေးပါလက်စတိုင်းပြဿနာဖြေရှင်းဖို့ကိုနှစ်ပြည်တောင်တည်ရှိရေးမူကိုလက်ကင်ထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ကြာသပတေးနေ့ကလုံခြုံရေးကောင်စီမှပါလက်စတိုင်းကိုကုလသမဂ္ဂအဖွဲ့ဝင်အပြစ်အဆင့်တိုးပေးရေးကို12နိုင်ငံကထောက်ခံပေမဲ့အမေရိကန်ကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။ဗြိတိန်နဲ့ဆွစ်ဇာလန်ကမင်းမပေးဘဲနေခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာနိုင်ငံမြဝတီအနီးတင်ငန်းညီနောင်မှာတိုက်ပွဲတွေဖြစ်ခဲ့ပြီးမြဝတီကို KNL နဲ့ PDF တပ်တွေကထိန်းချုပ်လိုက်ပြီးလို့ထုတ်ပြန်ချက်တွေထွက်ပေါ်လာပါတယ်။ဒါပေမဲ့စကစတိုင်ရင်နှစ်ခွန်ကမြဝတီအတွင်းကြန့်ရှိနေပြီးကြိုကြားကြိုကြားတိုက်ပွဲတွေရှိနေပါတယ်။စစ်ကောင်စီတပ်တွေကလက်နက်ချခဲ့တာအစ်စ်အမှန်မဟုတ်ပဲ BGF တဖြစ်လဲ KNA နဲ့နားလည်မှုယူခဲ့တာဖြစ်ပြီးကြန့်ရှိနေတဲ့စစ်ကောင်စီတပ်တွေနဲ့လည်းနားလည်မှုယူထားတယ်လို့သတင်းတွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းတီးကြားအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။မြဝတီဟာချိုင်းနယ်ဇက်ဖြစ်ပြီးနိုင်ငံတကာကုန်သွယ်ရေးလမ်းကြောင်းဖြစ်ပါတယ်။ဒါကြောင့်ဒေသတွင်းအာဆီယံနဲ့တရုတ်လိုနိုင်ငံတွေကစိုးရိမ်မှုရှိပါတယ်။ ဧပြီလ18ရက်နေ့တုန်းကတော့ကရင်နဲ့ရခိုင်ဘက်ကအခြေအနေတွေကြောင့်စိုးရိမ်ပူပန်မိကြောင်းနဲ့ချက်ချင်းအပြစ်ရဖို့နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့အရသားတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့အာဆီယံမူ၅ချက်အတိုင်းဆောင်ရွက်ဖို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျီယန်ကလည်းအခုလိုပြောဆိုခဲ့ပါတယ်
။中方支持缅甸各方在
မြန်မာပြည်ရဲ့ပြဿနာကိုဆွေးနွေးဖြေရှင်းဖို့နဲ့ဥပဒေပေါင်းအတွင်းညှိနှိုင်းဆောင်ရွက်ကြဖို့အဖွဲ့အစည်းအားလုံးကိုတရုတ်အနေနဲ့တိုက်တွန်းကြောင်းထပ်မံအတည်ပြုပြောလိုပါတယ
်။အခုလိုတိုက်တွန်းမှုတွေရှိနေပေမဲ့လည်းပြီးခဲ့တဲ့နေ့အထိကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီနှစ်ပိုင်းတွေဟာဆယ်စုနှစ်တွေအတွင်းမြန်မာနိုင်ငံမှာရောအာရှတိုင်းမှာပါစီရေအပါအဝင်ပဋိပက္ခတွေအလွန်ပြင်းထန်တယ်လို့ဆိုနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်တိုက်ပွဲတွေကြောင်းများဝရီမှာနေဇက်ကုံတော်ရေးလမ်းကြောင်းအဖွင့်အပိတ်မတိမငြိမ်ဖြစ်နေပါတယ်များဝရီမဲဆောက်အမှတ်နှစ်တရားရပ်ပိုင်းကပြန်ဖွင့်ခဲ့ပြီးမှတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်တရားပြန်ပိတ်သွားပါတယ်။ဒါအပြင်လေယာထွက်ကုန်သီးနှံဇင်းတို့နေ့ကိုလည်းတင်ပြထားပါတယ်။ The Farmer Time Media ကတင်ဆက်ပေးထားတာပ
ါ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြောက်ရီတိုက်ပွဲတွေကြောင့်နေဆက်ကုံတွေလမ်းကြောင်းကမတည်မငြိမ်ဖြစ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြောက်ရီမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကုံတွေလုပ်ငန်းတွေကဖွင့်လိုက်ပိတ်လိုက်နဲ့မတည်မငြိမ်ဖြစ်နေတယ်လို့ကုံတွေကပြောပါတယ်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNU KNLA PDF ပူပေါင်းတက်တွေဟာဧပြီလပထမဘက်ကစလို့မြောက်ရီမျိုးကစစ်ကောင်စီတပ်စခန်းအားလုံးကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ဧပြီလ17ရက်နဲ့12ရက်နေ့တို့မှာမြောက်ရီမဲဆောက်အမှတ်နှစ်ချစ်ကြည်ရေးတရားကိုနှစ်ရက်ကြာပိတ်ထားခဲ့တာဖြစ်ပါတယ်။ဧပြီလ13ရက်နေ့မှာတော့အမှတ်နှစ်ချစ်ကြည်ရေးတရားကိုပြန်ဖွင့်ပေးပြီးနေဆက်ကုံတွေလုပ်ငန်းတွေကိုပြန်လည်လုပ်ကင်ခွင့်ပြုခဲ့ပေမဲ့တိုက်ပွဲတွေကြောင့်ဧပြီလ20ရက်နေ့မှာအမှတ်နှစ်ချစ်ကြည်ရေးတရားကိုပြန်ပိတ်လိုက်တာပါ။မြောက်ရီမျိုးဆောင်တပ်ဖြစ်တဲ့ခလာရ295ကလက်ကျန်တပ်သား200ခန့်ဟာစခန်းကဆုတ်ခွာပြီးအမှတ်နှစ်ရှိကြီးရဲ့တရားအောင်မှာခိုအောင်ရင်ကော့ဂရိတ်ဘက်ကလာတဲ့စစ်ကူတွေကိုစောင့်ဆိုင်းနေကြတာဖြစ်ပါတယ်။တောက်ကြနေညားကတော့ KNU KNLA PDF ရဲ့မဟာမိတ်ပူးပေါင်းတပ်တွေကအမှတ်နှစ်ရှိကြီးရဲ့တရားကိုစီးနင်းတိုက်ခိုက်မှုပြုလုပ်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လက်ရှိမြောက်ရီကော့ဂရိတ်အာရှလမ်းတစ်လျှောက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးမြောက်ရီမြို့ပေါ်မှာတော့ကရင်နယ်ခြားဆောင်တပ် BGF အသွင်ပြောင်းကရင်မျိုးသားတပ်မတော် KNA နဲ့ဒီမိုကရေစီအကျိုးယူကျင့်တက်မတော် DKBA အဖွဲ့တို့ကအခိုင်အမာခြေကုပ်ရယူထားပါဗျ။တရားပြန်ဖွင့်ခြင်းဟာမြန်မာနှစ်တကူတကြံကာလရုံးပိတ်ရဖြစ်လို့ကုံသွဲမှုအနှဲငယ်သာရှိပြီးတိုက်ပွဲတွေကြားမှာကုံကားတွေပိတ်မိပြီးထိခိုက်ဆုံးရှုံးမှုကိုစိုးရိမ်တဲ့အတွက်အခြေအနေကိုစောင့်ကြည့်ပြီးမှကုံသွဲမှုပြုလုပ်ရမယ့်အနေအထားဖြစ်တယ်လို့ကုံသွဲတွေကတုံ့တက်ထားပါဗ
ျ။လမ်းပန်းဆက်တွေရေခဲခဲကြောင်းတည့်တည်ပြင်ပါစေကွက်ပြောင်းနေပါဗျ။တရုတ်နိုင်ငံစီကွယ်ကိုတည့်တည့်တင်ပို့ရမယ့်ယာဒီချင်းစတင်နေပြီဖြစ်ပေမဲ့လည်းတိုက်ပွဲတွေကြောင့်နှက်ဆက်ကုံတွေမှုလုပ်ငန်းတွေရင့်နာထားရတဲ့အတွက်တင်ပို့နိုင်ခြင်းမရှိသေးဘူးလို့ကုံတွေကပြောပါတယ်။တရုတ်ကိုတည့်တည့်တင်ပို့ရောက်ကြမယ်ဆိုရင်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာကနေတာလို့တည့်တည့်အရောင်ဝင်ကိုသာတင်ပို့ရမှာဖြစ်လို့လန်ကီးချာရှိတဲ့အပြင်ကုန်ကျစရိတ်များပြီးယာဒီဥထုအပူချိန်ကြောင့်တည့်တည့်တွေကိုအရေးတွေးထိန်းထားဖို့ကကုန်တွေတွေအတွက်စိန်ခေါ်မှုရှိနေတာဖြစ်ပါတယ်။တင်ယူပို့ဆောင်ရေးကုန်ကျစရိတ်ကလည်းခက်မှန်ချင်း300ကျော်လောက်ကျတင်နိုင်လာကြောင်းတရုတ်ဘက်ကတင်ပို့မှုတဲ့ပြင်တွင်းဈေးကွက်မှာပဲအဓိကရောင်းချရမယ့်အနေအထားရှိနေတယ်လို့တည့်ချံပိုင်ရှင်တွေနဲ့ကုန်တွေတွေကသုံးသပ်ကြပါတယ်။ပြင်တွင်စီကွယ်မှာတော့စိန်တလုံးတည့်ရည်ဒီကအရွယ်စားအကြီးတေးပုံမူတည်ပြီးတလုံးကို1100ကနေ2000ကျော်လောက်ထိပေါက်စီရှိနေပြီးညကျောက်တည့်ရည်ဒီအမေကတလုံးကို1500ကနေ4000ကျက်လောက်ထိပေါက်စီရှိနေတာကိုတွေ့ရပါတယ
်ဆေးဝါးနဲ့အလှကုန်ပစ္စည်းထုတ်လုပ်ရမှာထည့်သွင်းအသုံးပြုတဲ့မိချောင်းကုန်းဘက်ဝယ်လက်ပြောက်ပြီးဈေးကွက်ကျဆင်းနေပါတယ်အခုနှစ်မှာမိချောင်းကွန်ဘတ်ခေါ်ငါးကြီးအမ်ဘတ်စစ်ကိုဝယ်ယူသူမရှိတဲ့လောက်နှဲပါသွားတာကြောင့်ဈေးကျဆင်းနေတဲ့အတွက်အရှုံးပေါ်နေတယ်လို့မိချောင်းကွန်ဘတ်ဆိုင်တောင်သူတွေကပြောပါရယ် ပြီးခဲ့တဲ့နှစ်ကပြည်တွင်းဈေးကွက်မှာမိချောင်းကုန်းဖက်တပိတ်သားကိုအရေးအသွေးလိုက်9000ကနေ11000ကျပ်ထိဈေးရရှိခဲ့ပေမဲ့အခုနှစ်ရာသီချိန်မှာတော့တပိတ်သားကို4000ကနေ6000ကျပ်အထိသာပေါက်ဈေးရှိနေတာဖြစ်ပါတယ်။တပိတ်သားကို3000ကျပ်ကနေ9000ကျပ်ထိဈေးကျဆင်းသွားတာပါ
။မနစ်ကဈေးလဲကောင်းတယ်အဝယ်လဲတောက်ရဝယ်တယ်။ခုနှစ်ကျတော့ဝယ်လက်ခံကမှမလဲမရှိဘူး။ဒိုင်နေရဝယ်လိုက်နားလိုက်နဲ့ရောင်းရတာခက်တယ်။တရုတ်လမ်းကြောင်းမကောင်းတာလဲပေါ့မှာပေါ့အမေ။အဝယ်ရသွားလို့အဆင်မပြေဘူးပေါ့။ဈေးလဲကျတယ်ပြောဈေးကြတဲ့အထက်မှာအဲ့လိုဖြစ်နေတော့အရှုံးပေါ်သွားတာပေါ့မှန်
။မိချောင်းကုန်းဘက်ကိုမေလအကုန်မှာစိုက်ပြိုးပြီးနိုဝင်ဘာလအကုန်မှာရိတ်သိမ်းကြပါတယ်။တရေကကိုပြန်ပြန်ပိတ်တဲ့ချိန်150လောက်ထွက်ရှိပါတယ်။ပြီးခဲ့တဲ့နှစ်ကဈေးကောင်းရရှိခဲ့တာကြောင့်တရေကကို9သိန်းကနေ16သိန်းခွဲအထိအကျိုးအမြတ်ရရှိခဲ့ပြီးအခုနှစ်မှာတော့တရေကကို16သိန်းလောက်သာရရှိတယ်လို့ဆိုကြပါတယ်။ဈေးနှုန်းတွေကျဆင်းနေတဲ့အပြင်တိုက်ပွဲတွေကြောင့်နယ်စပ်ကိတ်တွေရပ်တန့်သွားတဲ့အတွက်ဝယ်လက်ပြောက်သွားတာဖြစ်တယ်လို့ဆိုပါရယ်2023ခုနှစ်က AR တိုင်းမှာမိချောင်းကုန်းဖက်အဝယ်တိုင်း100ကျော်လောက်ရှိခဲ့ပေမဲ့အခုနှစ်မှာတော့အဝယ်တိုင်း20ကျော်သာရှိတော့တယ်လို့ဒေသခံတွေကပြောပါရယ
်အရင်ကတည်းကတရုတ်ဘက်ကကျိုးမာတာကိုစုပြီးတော့ဝယ်ရတာဒိုင်းနေစီကနေပြီးပြန်နေရတာခုနှစ်ကျတော့အဝယ်ရလဲတက်တယ်သွားပေါ်တဲ့အချိန်ကလေးကဝယ်လိုက်နားလိုက်နေအဆင်မပြေဘူးဗျဒီဘက်ကပို့ဖို့ကမ်းလိုက်ရင်တော့သူတို့ဘက်ကညင်းနေကျွန်တော်တို့မှလက်ထဲမှာအောင်းထားဖို့လဲမလွယ်ဘူးနောက်လာရကြတော့အဝဲကလုံးလုံးတန်းတော့မှအဲ့တော့လုံးလုံးကဘလို့မှအဆင်မပြေဘူးဗ
ျမိချောင်းကွန်ဘတ်စစ်ကိုတရုတ်နိုင်ငံကအလှကုန်ပစ္စည်းထုတ်လုပ်ရမှာကုန်ကြမ်းအဖြစ်အသုံးပြုတယ်လို့တရုတ်တိုင်းရင်းပြည်ဆေးတွေမှာလည်းထည့်သွင်းအသုံးပြုကြပါတယ်ရန်ကုန်နဲ့မန္တလေးအဝယ်တိုင်းတွေကဝယ်ယူစုဆောင်းပြီးကုန်ကားတစ်စီးစာ16တန်ပြည့်မှတရုတ်နိုင်ငံဘက်ကိုပို့ဆောင်ကြတယ်လို့ဆိုပါတယ်အေအော်ဒီတိုင်းမှာမိချောင်းကုန်းဘတ်တနိုင်တစ်ပိုင်းစိုက်ပျိုးသူ200ဝန်းကျင်လောက်ရှိပြီးဘကိုးတိုင်းဒေသကြီးအနောက်ပိုင်းမှာတော့အလေးကျပေါက်တဲ့အပင်တွေကိုလိုက်လံဝယ်ယူစုဆောင်းနေကြတာဖြစ်ပါတယ
်အခုဆက်ပြီးဧပြီလ9ရက်နေ့ကနေ18ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်စင်းတွေကိုပြောပြပေးချင်ပါတယ်မြန်မာနေ့တကူတကြံကာလရုံးပိတ်ရမတိုင်ခင်ကလောင်လက်သမားတွေရဲ့ဝယ်ယူမှုအားကောင်းခဲ့တာကြောင့်ပုဂံဘဲဈေးတွေကလည်းဈေးကောင်းနေခဲ့တာကိုတွေ့ရပါတယ်။ရန်ကုန်မြို့နယ်ဈေးကွက်မှာဧပြီလ12ရက်နေ့ဈေးနှုန်းအရမက်ဘဲ FAQRC တန်းကို32,500ကျပ်နဲ့ဈေးကွက်ပိတ်ထားပါတယ်။တကြံကာလဖြစ်လို့မြန်မာပြည်တွင်းဈေးကွက်ပိတ်ထားပြီးမဲ့လည်းအဓိကဝယ်လဲဖြစ်တဲ့အိန္ဒိယနိုင်ငံမှာတော့ပေးဈေးတွေမြင့်တက်နေရကြောင့်အစိုးရကကုန်တွေတူလောက်ထားတဲ့ပေးလက်ကျန်ရဝယ်မှုတွေကိုစောင့်ကြည့်ကြမှန်နေတယ်လို့သတင်းတွေမှာဖော်ပြထားပါတယ
်ပေးစင်းကုန်ကတော့မြန်မာနှစ်တကူဒကြံကာလရုံးပိတ်ရမတိုင်ခင်ဧပြီလ12ရက်နေ့ကဈေးကွက်ပေါက်ဈေးတန်းကို43,400ကျပ်ဈေးထိရောက်ရှိခဲ့ပြီးအမြင့်ဈေးနဲ့ဈေးပိတ်ခဲ့တာကိုတွေ့ရပါတယ်မြန်မာပေးစင်းကုန်ကိုအများဆုံးဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလည်းဈေးကွက်ထဲပေးအတွက်ဝင်နေပြီးဝယ်လိုအပ်ပုံမှန်ရှိနေတာကြောင့်ဈေးမြင့်တက်လာတာဖြစ်တယ်လို့ကုန်တွေကသုံးသပ်ကြပါတယ
်ညီပဲလုံဆန်းကလုံငယ်သမားအဝင်ပုံမှန်ရှိနေပြီမဲ့ဆောင်းညီပဲအဝင်နေသွားတာကြောင့်ဧပြီလ9ရက်နေ့ကစလို့မတိမတာဈေးပြင်းမြင့်တက်ခဲ့ပြီးအမြင့်ဈေးနဲ့ဈေးပိတ်ခဲ့ပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဧပြီလ9ရက်နေ့ဈေးကွက်ပေါက်ဈေးရညီဘဲ S1 လုံးစံတိကတပိတ်တာကို6800ကနေ9000ကျပ်ပေါက်ဈေးရှိနေပြီးတပိတ်တာကို200ကျပ်ဈေးမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ကဘာမှာစံချိန်တင်အပူချိန်မြင့်တက်ပြီးတဘာဝဘေးဒဏ်ပုံမှုပြင်းထန်လာချိန်မှာပဲကဘာမြေနေ့ကြာရောက်လာပါတယ်။ကဘာမြေနေ့ဟာအခမ်းအနားကျင်းပတာတွေဘက်ကပဲတဘာဝပတ်ဝန်းကျင်ရေလှုပ်ရှားမှုတစ်ခုလည်းဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေကပြောပါတယ်။မတိမငိမ့်အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတော့ပလတ်စတစ်အမှိုက်တွေပြဿနာကပါပုံမကြီးထွားလာနေတဲ့အတွက်ကဘာမြေနေ့မှာပလတ်စတစ်အမှိုက်ကိစ္စအလေးပေးပြောဆိုလာကြပါတယ်။ဥရုယာစီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်။
2024ခုနှစ်ရဲ့မြေကဘာနဲ့ဆံမှုကတော့ Planet and Plastic မြေကဘာနဲ့ Plastic လို့အတိတ်ပဲဖွင့်နိုင်ပါတယ်။မြေတို့ရေတို့နဲ့လူကြမ်းမရေးကိုပုံမချင်းချောက်လာတဲ့ Plastic ညံ့ညမှုကိုလူတွေပိုးပြီးတော့တည်ပြုံးမိလာအောင်ကဘာသဝအသိပညာပေးတာတိုက်တွန်းလို့ဆိုတာတွေလည်းပိုးပြီးတော့ကျေလောင်လာပါတယ်။ကဘာမှာနစ်စင်ထုတ်လုပ်နေတဲ့ plastic တန်ချိန်တန်ပေါင်း380ရှိနေပြီးတော့ပြန်သုံးလို့ရနိုင်တဲ့ plastic အမျိုးအစားက900ခိုင်နှုန်းလောက်သာရှိတဲ့အတွက်လဲ2040ပြည့်လို့နဲ့အရောက်မှာ plastic ထုတ်လုပ်မှု60ရာခိုင်နှုန်းအထိလျှော့ချဖို့တောင်းဆိုနေကြတာပါမြန်မာနိုင်ငံမှာတော့ plastic ကိုတွင်တွင်ကြဲကြဲသုံးနေပေမဲ့လို့သူ့ရဲ့ဆိုးကျိုးကိုနားလည်သူရှာတယ်လို့ Asia Climate Change Consortium အဖွဲ့ဝင်ကိုအိုလာက VOA ကိုပြောပါတယ်
ဒီနှစ်မြေကဘာနေ့ရဆောင်ဖို့ကလည်း plastic versus planet ဖြစ်တာ哦เนาะကျွန်တော်နိုင်ငံမှာအခုဆို plastic သုံးဆွဲမှုကအရင်မြင်လာတယ်เนาะ plastic ရဲ့ဆိုးကျိုးကိုလည်းသိရလူက percentage တစ်ခုလောက်ပဲရှိမယ်ထင်ပါတယ်တော်တော်လေးနည်းကြတယ်အဲဟိုအလေးချင်းကောင်းနေကျွန်တော်တို့ပြန်ပြီးပြုစုပြောင်းထောင်ဖို့လိုတယ် plastic ကိုလျှော့ချဖို့လိုတယ်ပေါ့ဆိုတော့ဒီမှာလည်းလူငယ်လူရွယ်တွေအနေနဲ့အဲဒီကိစ္စကိုတချို့သိကြတယ်ဒါပေမဲ့ plastic action လုပ်ဖို့ဆိုတာတူတူတယောက်ချင်းစီကလည်းကျွန်တော်စဖို့လိုတယ်ပေါ့နော်တူတူတယောက်ချင်းစီတစ်ဖွဲ့ချင်းစီဒါမှမဟုတ်ဒီ business ဘိုင်းနေအဆိုရထားတဲ့ဆရာဘိုင်းနေအကုန်လုံးကလျှော့ချဖို့လိုပါတယ်ဒါပေမဲ့ကျွန်တော်ဒီမှာဘာဖြစ်နေလဲဆိုတော့ခဏပဲပေါ့နော်ဟိုရေးစီမှာသုံးနိုင်ဖို့ဆိုတာအလေးအကျင့်တစ်ခုကပြုစုပြောင်းထောင်ယူရတဲ့ကိစ္စဆိုတော့ဟောတော်တော်လေးတော့ပြုစုပြောင်းထောင်ယူဖို့လိုပါမယ်ဥပမာဖြင့်လူတူးချင်းစီကဒီနေ့အေးဒါသုံးဆွဲမှုဘယ်လောက်ချော်မလဲဆိုရင်အတိပေါ့အတိတေချာတိလာပြီးလုံနိုင်ဖို့ဆိုရင်အလေးအကျင့်လေးဆိုတော့ကျွန်တော်တို့ပြုစုပြောင်းထောင်ပြီးလိုတယ်အဲဟိုအဲ့လိုမျိုးမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတိုင်းမှာပေါ့ဟိုကျွန်တော်တို့ဒီသားပါတော့မျိုးတွေမှာဆိုလို့ရှိရင်လည်းအဲအမိုက်ပုံဆိုတဲ့နေရာမျိုးတွေမှာ plastic တွေကအငြင်းအပွားနေတာလေးရှိတယ်။နောက်မြစ်ပေးတွေချောင်းပေးတွေဆိုလို့ရှိရင်လည်းဒါ plastic တွေအမိုက်တွေပြရမယ့်နေရာလို့ပဲလူတွေကခံယူထားကြတာလေးရှိတယ်။အဲကိုနားလေးအတန်ရှင်ပြီးရောပေါ့နော်တော်တော်များများတော့ကိုယ့်အိမ်ရှိရာမြောင်းနေမှာအစအာရေစီးတဲ့မြောင်းနေမှာအစအကုန်လုံးပြစ်ကြအများတယ်ပေါ့။ဟိုငါလက်ကကြွရင်ပြီးရောဆိုတဲ့ဟာမျိုးပေါ့နော်။အော်ဒီလိုမျိုးယူဆတယ်ရှိတယ်။အဲ့တော့ plastic သုံးဆွဲမှုနဲ့ပတ်သက်ရင်တော့အော်ဒီလိုမျိုးအလေးချင်းတွေကိုကျွန်တော်တို့ပြုစုပြောင်းထောင်ဖို့တော့လိုပါသေးတယ်။
အမေရိကန်ပြည်ထောင်စုမှာသဘာဝပတ်ဝန်းကျင်ရေးရာမဟာရန်တက်နေပြီးတော့ကုလသမဂ္ဂလူငယ်စကားဝိုင်းနေမှာပါဝင်လှုပ်ရှားနေတဲ့သဘာဝပတ်ဝန်းကျင်ရေးတက်ကြွသူကိုဟိန်းထက်ဦးကလည်းမြန်မာနိုင်ငံတွင်းကပလတ်စတစ်အမိုက်ပြဿနာကိုလူငယ်တွေရဲ့အားနဲ့ဖြေရှင်းပေးဖို့ဆန္ဒရှိနေတာပ
ါ။ဒီကရပိုင်းတွင်နေဖတ်တယ်ဆိုလို့ရှိရင်ဥမာအဖြစ်ကနေဒါပိုလန်အပရိတန်လိုနိုင်ငံတွေကပလတ်စတစ်အမိုက်တွေအခုရင်းမျိုးကကျွန်တော်တို့အမလူတန်းစားရနေတဲ့နေရာမှာလာဆုံးပြစ်တဲ့ဟာမျိုးတွေဖြစ်နေတယ်။ကြားထဲမှာဒီအမိုက်တွေကိုနိုင်ငံခြားကနေပြီးတော့တင်ပို့လိုက်တဲ့လက်ခံတယ်ဆိုတဲ့နေရာမှာကြားထဲမှာအဲ့ process အတွင်းမှာဟိုအကျိုးရရယူနေတဲ့လူတန်းစားတရက်ကရှိနေတယ်ဗျ။ plastic တွေတန်တဲ့ချီလာပြစ်သွားတာခံရတော့ဟိုပြည်တွင်းကနေနေတဲ့တာမန်လက်လုံးလူများစားဒီလိုပါလို့အဲ့တော့ဒီလူတွေရဲ့အခွင့်အရေးတွေဒီလူတွေဒီလိုမျိုးဒုက္ခတွေချက်မခံရအောင်ကျွန်တော်တို့လူငယ်တွေကဥဆောင်ပြီးတော့တခြားတိတ်တဲ့ပညာရှင်တွေလည်းပါဝင်ပြီးတော့ပြုလုပ်တဲ့လူမြင်နေကြဒီပြဿနာတွေကိုနည်းနည်းရက်စေချင်တယ်က
ြဒေသအာဏာပိုင်တွေနဲ့လူမှုအတိုင်းဝိုင်းရဲ့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေမှာတတက်တအားပါဝင်ပံ့ပိုးကူညီနေတဲ့ကရင်သဘာဝပတ်ဝန်းကျင်အဖွဲ့ကီဆန်ကလှုပ်ရှားတဲ့ကြွသူမန်ဒီကတော့ VOA ကိုအခုလိုပြောပါတယ
်ဒီတိုင်းသားတွေအတွက်အထူးသဖြင့်ကျမတို့ဒီကရင်တိုင်းသားတွေအတွက်ကတော့နေ့တိုင်းကတော့ဒီကဘာမြို့ကြီးနေပဲပေါ့နော်ဘာလို့လဲဆိုတော့ကျမတို့ဒီပေါ်မှာအသက်ရှင်နေရတယ်သွားလာနေထိုင်တယ်စားတောက်ကြတယ်ဆိုတော့နေ့တိုင်းကတော့ကဘာမြို့နေပဲဒီနှစ်မှာတော့ဟိုအခြေအနေရပေါ့လေဆိုတော့ဟိုလုံလို့တော့အဆင်မပြေတဲ့အပိုင်းတွေတော့ရှိတယ်ဒါပေမဲ့လည်းဒီ22ရက်မဟုတ်ပဲနဲ့တခြားသောနေ့တွေမှာကျမတို့ပွဲတွေတော့ရှိပါတယ်ကျမတို့နေထိုင်တဲ့ဒေသကျမတို့နေထိုင်တဲ့ဒီကဘာမြေကြီးပေါ့နော်အတိအကျတော့ကဘာမြေဆိုလိုရတဲ့ကရင်ဒေသပေါ့နော်ကရင်ဒေသအဝန်းဝိုင်းထဲမှာနေမြေအေဂျင့်နေတဲ့ရွေးကဘာမြေအေဂျင့်နေတဲ့ရွေးကတော့ကျမတို့ပြည်သူတွေတော့ဟိုဒီအေဂျင့်မှုကအရေးအကြီးဆုံးပဲပေါ့လေအခုကတော့ကျမတို့နေမြေမှာမအေဂျင့်နေဘူးခိခိုက်မှုတွေများစွာရှိတယ်ပေါ့လေဆိုတော့ကျမတို့မျှော်လင့်နေတာကကျမတို့နေတဲ့နေရာလေးကအေးချမ်းဖို့ဖြစ်ဖြစ်ဖို့ပါပဲပေါ့လေ
တဘာဝပဝန်းကျင်နဲ့ပတ်သက်လို့လာစဉ်အွန်လိုင်းဆွေးနွေးပွဲတွေကျင်းပပြီးတော့ပြည်သူတွေကိုအသိပညာဖြန့်ဝေနေတဲ့ရန်ကုန်မြို့က EHS မြန်မာအဖွဲ့ကတော့မြေကမ္ဘာနဲ့အထိမ်းအမှပလတ်စတစ်ညံ့ညမ်းမှုနဲ့ Circular Economy ဆိုတဲ့ထောက်ကုံတွေကိုစွန့်မပစ်ပဲပြန်အသုံးပြုနိုင်တဲ့စီးပွားရေးစနစ်အကြောင်းအသိပညာပေးဖို့ပြင်ဆင်နေပါတယ်EHS မြန်မာစီမံကိန်းတာဝန်ခံမယွန်းနနာခိုင်က VOA ကိုအခုလိုပြောပါတယ်
ဒီကောင်ကတော့ဒီမှာကရှိတယ်လို့
ကဘာပုန်နေမှုတွေအချိန်မြင့်လာစေတဲ့ကာဗွန်အောက်ဆိုင်မီသိန်းနဲ့နိုက်ထရိုဂျင်တံငွေတွေနှစ်ထောင်၂၀၃၀ခုနှစ်တွင်လေထူချင်းတံငွေတွေနှစ်ထောင်၂၀၃၀ခုနှစ်တွင်လေထူချင်းတံငွေတွေနှစ်ထောင်၂၀၃၀ခုနှစ်တွင်လေထူချင်းတံငွေတွေနှစ်ထောင်၂၀၃၀ခုနှစ်တွင်လေထူချင်းတံငွေတွေနှစ်ထောင်၂၀၃၀ခုနှစ်တွင်လေထူချင်းတံငွေတွေနှစ်ထောင်၂၀၃၀ခုနှစ်တွင်လေထူချင်းတံငွေတွေနှစ်ထောင်၂
ဲ့ plastic ညဉ့်ညမ်းမှုကိုတနိုင်တစ်ပိုင်းတိုက်ဖြတ်ဖို့ဆောင်ရွက်နေသူဖြစ်ပါတယ်
။အရင်ကတော့ကိုကအဲ့လို knowledge တွေမကြည့်တင်နေတဲ့အချိန်မှာတော့ plastic ကတော့ဒါအရွယ်တကူထုတ်တယ်ပေါ့လေ။ဒါတဖြည်းဖြည်းနဲ့ပြီးလာတဲ့အချိန်မှာပိုစက်ကူအစားထိုးပေါ့နော်။ဒီကဘာမီဒီတော့ဖြည့်စည်းတွေနဲ့အရာဝတ္ထုလေးတွေကိုအစားထိုးသုံးမယ်ဆိုလို့ရှိရင်ပြင်ပြမလို့ခံစားရ။နောက်တစ်ခုပေါ့နော်။အဓိကအချစ်ချစ်အိတ်ပေါ့။လမ်းမှာဝယ်ထားတဲ့မုံအပူတွေပေါ့လေ။အဲ့လိုဒီမှာရေရဆိုလို့ရှိရင်အလုံးမုံလေးများလေးဘိန်းမုံလေးတွေအဲ့လိုမျိုးအဲ့ plastic အရင်ကမသိဖက်ကနေထည့်လိုက်တာတော့ဘာဒီ plasticແລະဒီအပူနဲ့တွေ့လို့ရှိရင်ကင်ဆာကိုအားပေးတယ်ဘာလို့ဖျက်ရတဲ့ခါကျတော့ကိုယ်ကလေးကြောက်တယ်လေအခုထိလည်းတို့တွေကပတ်စိတ်နဲ့အပူကိုထည့်နေလို့မယ်ဒီအပူကိုအဲ့အလိုမျိုးပေါ့အစားအသောက်အပူကိုအားမျိုးကိုထည့်နေလို့မယ်ဒါပေမဲ့အဲ့ဒါကြီးကိုကျော်လွှားနိုင်လားဆိုကိုယ်လည်းကိုယ်ကမကျော်လွှားနိုင်ဘူးဒီဘာနေကြီးအတွက်ဟိုလုံးဝ toxic ဖြစ်တယ်ဆိုတဲ့အနေနဲ့ကိုယ်ကလည်းနေရှိရနေဦးဆောင်ပြီးတော့မှဒီ plastic ကိုစနစ်တကျအဆုံးပြစ်ဖို့ပေါ့နော်အမှတ်ကုန်းရှိနေတဲ့ကျွန်တော်ပြစ်ဖို့ရေပြောရမယ်ပြော plastic နဲ့ဒီလိုရတဲ့အခါအပူကြီးထည့်တဲ့အခါမျိုးမလုပ်ဘဲနဲ့ကိုယ်ဉာဏ်ချင်းနဲ့ကိုယ်တရားပေါ့နော်။ဒါလို့ရှိရင်ကိုယ်ဉာဏ်ချင်းအောင်ကြည့်သွားပေါ့နော်။အဲအဲ့လိုမျိုးကြီးအရှင်မချင်းချင်းလက်ဆင့်ကအတူတူကျင်းပါလေ
။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်တဘာဝပဝန်းချင်းအရေးလှုပ်ရှားမှုတွေလည်းလုံးဝနေပါပြတ်ကွဲကုန်ဝင်မဲ့မဆိုင်တို့လိုအင်ရှင်မတွေကတော့ကိုနီကိုဟန်နဲ့တနိုင်တပိုင်းလောက်ကိုင်းနေသူတွေလည်းရှိပါတယ်။ကဘာတော်ဟာမြေကဘာနေလှုပ်ရှားမှုတွေထက်မှတဘာဝပဝန်းချင်းထိုင်နေရေးလမ်းလျှောက်ချီတက်တာတစ်ပင်တွေစိုက်တာအွန်လိုင်းဆွေးနွေးပွဲတွေကျင်းပါတာကန့်ချီရီကအမိုက်တွေကိုစူပောင်းရှင်းလင်းတာအပြင်ပျော်ပွဲရှင်ပွဲတွေနဲ့အသိပညာပေးလှူရှာမှုတွေဆောင်ရွက်တာမျိုးအထိပါဝင်ပါတယ်။တဘာဝပဝန်ချေရေးလှူရှာမှုတွေမှာကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းတတ်နိုင်တဲ့နီလနဲ့ပူပေါင်းပါဝင်နိုင်တယ်လို့တက်ကြွလှူရှာသူတွေကအကြံပြုပါတယ်။ပြန်ပြည့်မြဲစွာရင်ပြောင်းလဲသုံးဆွဲတာ၊လျင်းနဲ့ခီးသွွာလာမှုလျှော့ချတာ၊အသားငါးနဲ့နှုတ်ထွက်ပစ္စည်းလျှော့စားတာမျိုးဟာလည်းတဘာဝပဝန်ချင်ကိုအထောက်အကူပြုရောက်တယ်လို့အကြံပြုထားကြတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါသတင်းတွေကတူတာအစီအစဉ်ကိုစစ်ပါအောင်မယ် UNSC လို့အတူကောက်ပြောဆိုတဲ့ UN Security Council ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာနိုင်ငံတွေမှာမတိမငြိမ်ဖြစ်လာတဲ့အခါအရေးပါတဲ့နိုင်ငံတကာဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအကြောင်းမညွညူလင်ကပြောပြထားပါတယ်
ကမ္ဘာပေါ်မှာရှိနေကြတဲ့နိုင်ငံတစ်ခုနဲ့တစ်ခုအကြားဒါမှမဟုတ်နိုင်ငံတစ်ခုရဲ့ပြည်တွင်းမှာပဲစိုးဝါပြင်းထန်တဲ့ပဋိပက္ခတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခမ်းကဏ္ဍကပါဝင်လာရတတ်ပါတယ် UNSC လို့အတူကောက်ခေါ်ဆိုအသုံးများတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာကုလသမဂ္ဂရဲ့အဓိကအစိတ်အပိုင်းရန်ညားကြီး6ခုတွေကအရေးပါဆုံးရန်ညားကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတကာမှာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ထိန်းသိမ်းပေးဖို့တနိုင်ငံနဲ့တနိုင်ငံအကြားမိတ်ဆွေတွေအဖြစ်တင့်တင့်မြတ်မြတ်ဆက်ဆံနိုင်ရေးအတွက်ကြေကြေပြန့်ပြန့်လှုပ်ဆောင်ပေးဖို့နိုင်ငံတကာမှာဖြစ်ပွားနေတဲ့ပြဿနာတွေကိုပူးပေါင်းပါဝင်ဖြေရှင်းပေးဖို့နဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာလာအောင်တိုက်တွန်းနှိုးဆော်ဆောင်ရွက်ဖို့ဆိုရဲကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတော့တာဝန်ယူရတဲ့အခမ်းကဏ္ဍကနေပါဝင်ရပါတယ်။
政府出台的正确方向
လုံခြုံရေးကောင်စီအနေနဲ့ဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါပထမဆုံးအနေနဲ့သဘောတူညီချက်တွေအတွေ့စီမင်းစည်းကမ်းတွေချမှတ်ရတာတချို့အရေးကိစ္စတွေမှာတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးဖြန့်ဖြေးပေးရတာအဖွဲ့အစည်းတွေဖွဲ့စည်းပြီးညှိနှိုင်းမှုတွေလုပ်ပေးရတာလုံခြုံရေးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာတန်ခတ်အရေးယူတာလက်နက်ရောင်းချမှုပိတ်ပင်တာဘာနာရေးအရာထိန်းချုပ်အရေးယူတာတန်ငင်းတမန်ကင်းဆောင်ရွက်မှုတွေရပ်ဆိုင်တာနဲ့အပြာရောင်အုပ်ထုပ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆီလွတ်ပြီးစစ်ရေးအရာလိုအပ်သလိုဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ပြီးနောက်ပိုင်းမှာတော့ American ပြည်အောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။ဒါ့အပြင်နိုင်ငံတချို့မှာလည်းလိုအပ်တဲ့အခါသွားရောက်ပြီးတော့စီဝေးတွေ့ဆုံမှုတွေပြုလုပ်ကြပါလုံခြုံရေးကောင်စီအနေနဲ့တွေ့ဆုံဆွေးနွေးစည်းဝေးတာတွေအတွက်အချိန်သတ်မှတ်ကန့်သတ်ထားတာမရှိဘဲအရေးပေါ်အခြေအနေတွေအရာလိုအပ်ရင်လိုအပ်သလိုနေညာမရွေးအချိန်ခါမရွေးဆွေးနွေးတွေ့ဆုံမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နိုင်ငံ10နိုင်ငံစုစုပေါင်း15နိုင်ငံရှိပါတယ်။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်အောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အလှည့်ကျအဖွဲ့ဝင်10နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှရွေးချယ်ပြီးတက်တန်းက2နှစ်ရှိပါတယ်။အခုလောလောဆယ်ရွေးချယ်ထားတဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံကတော့ Algeria, Ecuador, Guyana, Japan, Malta, Mozambique, South Korea,Sierra Leone, Slovenia နဲ့ Switzerland နိုင်ငံတွေဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့တဘာပတိနေရာကိုတော့အမြဲတမ်းအဖွဲ့ဝင်9နိုင်ငံ၊အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့10နိုင်ငံ၊စုစုပေါင်းအဲဒီ15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတီတီတာဝန်ယူရတာဖြစ်ပါတယ်။အခု AP လာအတွက် Malta နိုင်ငံကတာဝန်ယူထားပြီးရှေ့လာမယ့်မေလမှာတော့ Mozambique နိုင်ငံကတာဝန်ယူရမှာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးအဖွဲ့ဝင်15နိုင်ငံထဲက9နိုင်ငံကသဘောတူထောက်ခံမဲပြီးခဲ့ရင်ဆုံးဖြတ်ချက်တွေကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့ရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတံခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်။လက်ရှိမြမအရေးနဲ့ပတ်သက်လို့တော့လုံခြုံရေးကောင်စီရဲ့လုပ်ငန်းစဉ်တွေမှာအချိန်20နီးပါးထည့်သွင်းဆွေးနွေးမှုတွေပြုလုပ်ခဲ့ပြီး၈ချိန်ထည့်မနည်းလဲမြမအရေးသီးသန့်ဆွေးနွေးဆောင်ရွက်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ရှင်။
VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါ။တော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လေရဲဆင်ဝင်တော့ burmese@voanews.com email လိပ်စာကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါောင်းမယ်။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းဘက်ချမ်းမှာနေဇာလုံကြုံရေးတိုးမြင့်ချထားပြီးထိုင်းဝန်ကြီးချုပ်ကလည်းအခြေအနေအမျိုးမျိုးအတွက်ပြင်ဆင်ထားဖို့အမိန့်ပေးထားပါတယ်။မြန်မာနိုင်ငံအခြေအနေကိုအနီးကစောင့်ကြည့်နေပြီးထောင်ထဲချတဲ့အရာသားတွေထိုင်းဘက်ကိုပြေးလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးဖို့လည်းပြင်ဆင်ထားတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်သတင်းပတ်အတွင်းတရုတ်ပြည်ခရီးစဉ်မှာမြန်မာအရေးထက်သွင်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒုတိယမြောက်ခီးစဉ်ဖြစ်ပြီးဧပြီလ24ရက်နေ့မှာစတင်မဲ့300ကျော်ခီးစဉ်အတွင်းမှာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီခီးစဉ်ဟာတရုတ်နယ်စပ်အပါအဝင်နယ်စပ်တွေမှာစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေတိုက်ပွဲတွေပြင်းထန်ချိန်တွေနဲ့တိုက်ဆိုင်နေပါတယ်။ဂါဇာကမ်းမြောင်ဒေသကရာဖာမြို့ကိုတောက်ကြနေနောက်ပိုင်းမှာအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကလေး6ဦးအပါအဝင်9ဦးသေဆုံးခဲ့တယ်လို့ဆေးရုံတာဝန်ရှိသူတွေကစနေနေ့မှာထုတ်ပြန်ပါတယ်။တဲ့ရင်ချင်းကျုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့တန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တောင်းရင်ယူခဲ့သူတွေတဲ့မှာအစီအစဉ်ထုတ်လုပ်မျိုးကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုတောင်းရင်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်စီစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ခင်ဗျာ